မိုက်ကျွန်တော်ခမောင်ဆိုးပါခုဘယ်လောက်ရခိုင်နှုန်းအနိုင်ရပြီလို့အကြံပြင်းပြောနိုင်ပြီလားခင်ဗျာ
ဒီ90တော့ကျော်ပြီလို့ပြောလို့ရပါတယ
်ဒီလောက်ပမာဏရမယ်လို့ကြိုတင်ခန့်မှန်းခဲ့ပါသလားခင်ဗျာ
ရနိုင်တဲ့အနေထားရှိတယ်ဆိုတော့ကြိုတင်ခန့်မှန်းလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဖွဲ့ချုပ်ကပြည်သူ့ရဲ့နှိစနေရယ်ဆိုပြည်သူ့ရဲ့စိတ်ဓာတ်သဘောထားဒီလိုဆန္ဒရှိတယ်ဆိုတာခန့်မှန်းလို့ရပါတယ
်ဒီရွေးကောက်ပွဲကအဲ့တော့ဘယ်လောက်တန်ရှင်းမျှတာတဲ့ရွေးကောက်ပွဲလို့ပြောနိုင်မလဲခင်ဗျာ
မတို့တိုင်ထားတဲ့ကိစ္စရောအများကြီးဆိုတော့ကိုကမောင်စုသိထားပြီးသားပါမတို့ကတိုင်နေဆိုတာဟာပြဿနာရှာခြင်းလို့မဟုတ်ဘူးဒီရေကောက်ပွဲဟာတကယ်ပဲတန့်ရှင်းနေတကယ်ပဲတရားမျှတာလေဆိုတာမတို့ရဲ့ PDP သားတွေကလည်းဒီဟာကိစ္စပေါ်မှာဂျင်းချင်းမရှိဘူးလို့ဒါကမလို့ significant နဲ့မကိုက်ညီတဲ့ကိစ္စတွေဆိုတော့မတို့တရားဝင်တိုင်နာရေးရှိတယ်အခြားကိစ္စရောရဲမှုခွင့်ရတယ်ဆိုတော့ကိစ္စတော်တော်များများလည်းကော်မရှင်တွေတိုင်ရတယ်ပေါ့နော်အဲ့တော့အဲ့ဒါတွေကတော့တိတ်နေတယ်လို့ပြောလို့မရဘူး
မဲုံပိတ်ချိန်လွန်ပြီးမှရောက်လာတဲ့အခုကြိုတင်မဲဆိုတာဒီရောအမတို့ဘယ်လိုဖြေရှင်းမလဲခင်ဗျအ
ဲ့ဒါစီမီရှိကနဲ့မကိုက်ဘူးလေစီမီရှိကအင်တာမတ်ရှင်းပါတယ်ဤတွင်းကကြိုတင်မဲတွေဟာမနေ့6နာရီမဲုံဖွင့်ပြီးတဲ့အချိန်နောက်ပိုင်းမှာလာလို့မရဘူးနောက်ပြီးတော့ပြည်ပကကြိုတင်မဲတွေဟာညနေ4နာရီမဲုံပိတ်ပြီးတဲ့အချိန်နောက်ပိုင်းမှာလာလို့မရပါဘူ
းကြားခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်တချို့ကသူတို့ရှုံးနေကြတာကိုဝန်ခံပြီးအနိုင်ရတဲ့ပြိုင်ပွဲတွေကိုအဓိကတော့အနိုင်ရတဲ့အမတို့ NND ကိုယ်စလဲတွေကိုသူတို့ထုတ်ဖော်ပြီးဂုံပြုတ်ခဲ့ပါတယ်အဲ့ဒီဆောင်ရွက်မှုကိုအမတ်ဘယ်လိုမြင်ပါသလဲခင်ဗျာ
အဲ့ဒါလို့ကြည့်ဆိုတာအင်တာမားအခါရှိတဲ့နိုင်ငံရေးလှုပ်ဆောင်ရေးလိုပဲပြောပြတာကျေးဇူးတင်တယ်ဒါလေးစားပါတယ်လို့ပြောစီမှာ
ရွေးကောက်ပွဲမှာအခုလိုနေရာအများစုအားလုံးလိုလိုအနိုင်ရတာဘယ်အချက်တွေကြောင့်လို့အမတ်သုံးသပ်ပါသလဲခင်ဗျာ
ကြီးသူတွေနဲ့နှိစ္စလိုပဲကြီးသူနဲ့ NLD ရဲ့ရင်ခုန်တာသက်သက်သေးဖြစ်နေလို့ပဲလေဒီလိုပဲမြင်ပါတယ်NLD နဲ့ပြည်သူကခွဲလို့မရဘူးလေ NLD ဆိုပြည်သူတွေကပေါက်ဖွားလာတာပဲပြည်သူတွေပါပဲ NLD ရဲ့မှာရှိတဲ့အဖွဲ့ဝင်တွေဟာပြည်သူတွေရဲ့သက်သက် NLD ရဲ့သက်သက်ဒီလိုမရှိပါဘူးနောက်ပြီးတော့ပြည်သူရုန်းကန်ခဲ့ရတယ်ပြည်သူခံခဲ့ရတယ်ပြည်သူညှော်လင့်ခဲ့ကြရတယ်ပြည်သူအိမ်မက်တွေမက်ခဲ့ကြရတယ်အဲ့ဒီပြည်သူဒီခင်းစီပေါ့နော်ဟဲ့30နီးပါးလျှောက်ခဲ့တဲ့လွတ်ဖို့ကင်ဘက်တွေရဲဘော်ရဲဘက်တွေလေအဲ့ဒီတော့ဒါကြောင့်ပဲဒီသူကနေပြောထောက်ခံနေလို့ပြောပါမယ
်ရွေးကောက်ပွဲမှာအခုလိုအနိုင်ရပြီလို့သိရတဲ့အချိန်မှာအမစိတ်တဲ့ပေါ်ပေါက်ခဲ့တဲ့တွင်းမြင်ခံစားမှုကိုကျွန်တော်သိပါရစေခင်ဗျာ
ဟုတ်ဒီလိုအနိုင်ရပြီဆိုတဲ့အချိန်တက်တာမှမရှိပါဘူးအခုတည်းကဒီလိုမမြင်ပါဘူးဒါ energy အနိုင်ရပြီလို့မမြင်ဘူးဒါပြည်သူတွေကတော်လွန်းလို့ဖြစ်တယ်ပေါ့နော်ပြည်သူတွေတော်တော်ကိုအခုနိုင်ငံရေးအရာဆိုလို့ရှိရင်မျိုးချက်တက်ကြွာလာပါတယ်တကယ်ကိုလေးနဲ့လေးစားစရာကောင်းတယ်ချစ်ဖို့လည်းကောင်းတယ်အဲ့တော့ဒါပြည်သူတွေလူချင်းနဲ့ပန်းတိုင်ရောက်ဖို့ကတော့ဒါလူသေးတယ်ဆိုတော့မြင်တယ်လေအခုကပထမအချိန်လမ်းပဲရှိသေးတယ်အဲ့တော့အဲ့ဒီပန်းတိုင်ရောက်ပြီးမှပဲခါစားချက်ကဘယ်လိုလဲဆိုတာပေါ်ရင်ပေါ်လာမှာပေါ့အခုထိကတော့လုဆယ်ပြီးရှိသေးတယ်လုဘာဒီလုရမလဲဆိုတာပဲအဲ့ဒါပဲအဓိကကောင်းနေမှာသာပါတယ်
ရွေးကောက်ပွဲရလဒ်ကိုအစိုးရနဲ့တက်မတော်အပါအဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကအတိအကျလေးစားလိုက်နာပါမလားဆိုပြီးလူတချို့ကတော့တန်လျာရှိနေသေးပဲခင်ဗျာအခုကျွန်တော်လမ်းပေါ်သွားနေတော့လေအမှတစ်ခုအများပြောနိုင်မလားခင်ဗျာ
ဒီလိုတန်လျာရှိတာလေတဘာဝတော့ကြပါလေဒါပေမဲ့တန်လျာရဲ့ဆောင်ကျိုးတွေမှာလည်းမတို့အမိခံနေလို့မဖြစ်ဘူးကိုယ့်ရဲ့ယုံကြည်ချက်နဲ့ခိုင်ခိုင်မာမာဆက်ပြီးတော့လက်ဆက်ရှိတာတွေလုပ်ရမယ်အားလုံးကလည်းမှန်မှန်ကန်ကန်လုပ်မယ်လို့ညွှန်လင့်ပါတယ်ဒီတက်မတော်ဆိုတာလေပြည်သူတက်မတော်ဆိုလို့ရှိရင်ဒီလိုနဲ့တွေ့ရတာဖြစ်ဖို့လိုပါတယ်။လွတ်တော်အတွင်းကတမတော်သားကိုယ်စားလှယ်တွေရတယ်။ဒီလိုနဲ့သားရဖြစ်ပါတယ်ဆိုတော့အချိန်မကပြောရရင်လည်းရှိခဲ့ပါတယ
်။မိုက်အမကနိုင်ငံတော်တမတော်ကြီးကာကွယ်ရေးဦးစီးချုပ်နဲ့ပြည်တော်စုလွတ်တော်နိုင်ကတွေထံကိုသူတို့နဲ့အမတွေ့ဆုံခွင့်တောင်းလဲ။အဲ့ဒါအမကိုတူးချင်းတွေ့ဖို့ပြောတာလားအားလုံးစုတွေ့ဖို့ပြောတာလားခင်ဗျာ
။တူးချင်းတွေ့ဖို့လည်းရပါတယ်။အားလုံးစုတွေ့မယ်ဆိုရင်ရပါတယ်။တွေ့ပဲလို့ဆိုပြီးတော့လက်ခံတဲ့သူကိုတွေ့မှာပေါ့
။အခုအမှန်တကယ်ပြောင်းလဲဖို့ဆိုတော့အမဆောင်ဖို့ရပါဘောနော်အခုရွေးကောက်ပွဲမှာပြည်သူတွေကတော့မဲပေးခဲ့အဲ့တော့အမရဲ့အရင်ဆုံးဘာတွေများလုပ်မလဲခင်ဗျာ
အရင်ဆုံးအဲ့ဒီအပြောင်းလဲဖြစ်ဖို့ဟာအချို့ရေးအပြောင်းလဲဖြစ်အောင်လုပ်အောင်မှာပေါ့နော်ဒါရွေးကောက်ပွဲရလတ်ကိုအကောင့်ထဲပေါ်ခြင်းပြည်သူရဲ့ရွေးကောက်ပွဲအနေနဲ့တစ်ဆင့်ထုတ်ဖော်ခဲ့တဲ့ဖန်တာကိုလေးစားပြီးတော့လိုက်နာပြီးတော့အကောင့်ထဲပေါ်ခြင်းဆိုတာသာတော့ဒါပထမအဦးဆုံးအကြီးဆုံးပြောင်းလဲမှုကြီးဖြစ်ပါလိမ့်မယ
်အစိုးရအဖွဲ့ထဲမှာပညာတတ်တွေဘယ်လောက်လောက်များများထည့်မလဲခင်ဗျာ
ပညာတတ်ဆိုတော့ဘာလို့ဆိုလိုတာလဲကိုခမောင်ဆိုအဲ့ဒါကိုလည်းနည်းနည်းတော့စဉ်းစားရမယ်တချို့ကပညာတတ်ဆိုတော့ဘွဲ့တွေအများကြီးရဆရာပညာတတ်လို့အဲ့လိုရှင်းကြတယ်ပေါ့နော်ဒါကအကျမ်းပြင်းတော့လေဒီလိုပဲပြောကြတာပေါ့ဒါပေမဲ့ငါကတော့ပညာတတ်ဆိုတာဟာအခြေအနေနဲ့အချိန်အခါကိုမှန်မှန်ကန်ကန်စဉ်းကျင်သုံးသပ်ပြီးတော့အဲ့ဒီအပေါ်မှာအခြေခံပြီးတော့မှန်မှန်ကန်ကန်လုပ်နိုင်တဲ့လူကြီးကပညာတတ်ပဲ
ဟုတ်ကဲ့
ဒီကြတော့ဒီဘွဲ့ရတွေပါလေအလေးမထားအောင်ဟိုထားတယ်ငါကိုယ်တိုင်လေးလေးစားတယ်ဒါပေမဲ့ငါတို့ရဲ့နိုင်ငံရဲ့ပြည်သူလူထု ထဲမှာရှိရင်ဘွဲရကလေးရကိုင်းဟောင်းဝင်နေမှာရှိတယ်။အဲ့ဒီတော့အများစုကြီးကိုမားရောကနေပြတံပိုးမထားဘူးလား။ထားမှာပေါ့။အဲ့တော့ဒီဘွဲရမှာပဲတံပိုးရှိရဆိုလို့ရှိရင်မားရောရဲ့ပြည်သူလူထုအများစုကတံပိုးမရှိဘူးလား။အဲ့ဒါတော့မှမယုံကြည်ဘူး။အဲ့တော့ပညာဓာတ်ဆိုတာကမပြောချင်တာလူမှနေရာမှဖြစ်ဖို့အရေးကြီးတယ်လို့ပြောပြရစီ
။ဆိုပါတော့မှ1962ခုနှစ်အာဏာအသိမ်းခံရခြင်းကစပြီးကျွန်တော်တို့စစ်အစိုးရထံရခဲ့တဲ့အမွေနှစ်3ခုရှိပါတယ်ခင်ဗျ။1အတ္တဆန်းနဲ့2တခြားသူကိုမယုံ3အားလုံးကိုကြောက်တယ်။အဲ့တော့အဲ့ဒီကြောက်စိတ်ကြောက်လူတွေကအညွန့်တုံးပြီးလူတော့မတိုးတော့ဘူးခင်ဗျ။ကျွန်တော်တို့မြန်မာတွေကလေအဲ့တော့ဆင်းရဲမှုကြောင့်ပေါ်လာခဲ့တဲ့ဒီဇာတိချုပ်ရင်းမှုနဲ့အတွေးခေါ်ချွတ်ချုံကြမှုတွေပြန်လည်နလန်ထူရေးတွေအမပါတီများလုံမလဲခင်ဗျ။ခုန
ကဆုပြောကြတာပေါ့နော်။ဆက်ပြောကြတာဆိုတော့အတ္တကြီးတယ်နောက်ပြီးတော့အဲမယုံကြည်ဘူးနောက်တော့ကြောက်တယ်အဲတကယ်တော့ပြောင်းပြန်တယ်ကြောက်တာနေစားကြောက်တဲ့ခါကျတော့တယောက်နဲ့တယောက်မယုံကြည်ကြောက်တယောက်နဲ့တယောက်မယုံကြည်ကြောက်ကို့အတွက်ပဲကိုယုံတာပေါ့နောက်ကငါကြီးဆင်အမငါအတွက်ပဲငါလုပ်မယ်ဘလူးမှမယုံအောင်ဘလူးကိုမမငါအမကို့အောင်ဆိုတော့အဲ့တော့ကိုခေါ်ဆိုပြောတာနည်းပြောင်းပြန်ဖြစ်နေ
ဟုတ်ကဲ့ပြ
ီးတော့ကြောက်စိတ်တွေကိုပထမမမှန်ကန်ကန်နည်းနဲ့ပပြအောင်လုပ်ဖို့စာငါခဏခဏပြောနေတရားဥပဒေစိုးမိုးကြီးရယ်ဒီလူလူကစိတ်လုံးလုံးမို့လို့ငါတို့ခဏခဏပြောဒီမိုကရေစီဘာဖြစ်လို့ကြည့်နေလွတ်လပ်မှုနဲ့လုံခြုံမှုကိုဖြတ်ဖြတ်တတ်တာပြင်နိုင်တဲ့စနစ်မဟုတ်ဘူး။အဲတော့ပြည်သူတွေကလွတ်လပ်မှုလည်းရှိရမယ်ဒါပေမဲ့လုံခြုံမှုလည်းရှိရမယ်။လွတ်လပ်လက်ပြောင်းနေတဲ့အခါတိုက်ခိုက်နေဖို့မဟုတ်ဘူး။အဲတော့ပြည်သူတွေစိတ်လုံခြုံသွားပြီဆိုရင်ကြောက်စိတ်တွေကကျလာမယ်။ကြောက်စိတ်တွေကကျလာတဲ့အခါကျတော့ပြောင်းလက်ပြောင်းမယုံကြည်တဲ့စိတ်တွေလည်းပို့ပြီးတော့ကျလာမယ်။ပြောင်းလက်ပြောင်းမျိုးဆောင်ထိုးနေကြမယ်။သူကတော့ဘာလို့မလို့လဲဘလူးကငါ့ကို follow မလို့လဲဘလူးကဂုံးတိုက်လို့ငါ့ကိုအထက်ကလူကြီးကနေပြီးတော့ဒဏ်ပေးတော့မယ်။ဒီလိုစိတ်တွေကတော်တော်ကြောက်သွားမယ်။အဲ့တော့မတရားသဖြင့်ပြုမူခံရတာတွေကိုစိုးရိမ်နေစိတ်တွေကကြောက်သွားနေစဉ်ယုံကြည်မှုတွေကပြက်လာပြီးတော့တယောက်ပေါ်တယောက်ပို့ပြီးတော့မေတ္တာထားနိုင်နေတယောက်ပေါ်တယောက်ပို့ပြီးတော့လေးစားနိုင်နေအခြေအနေမျိုးဖြစ်လာနိုင်တယ်လို့ငါကတော့ယုံကြည်တယ
်အမဒါတော့စိတ်ပိုင်းပေါ့နော်ရုပ်ပိုင်းလေးတစ်ခုလည်းကျွန်တော်မေးပြသေးလူငယ်တွေအတွက်အမအမြဲစဉ်းစားတာကျွန်တော်သတိထားမိပါတယ်အဲ့တော့ဒီကနေ့လူငယ်တွေအရက် secret မူရစေဝအလွယ်တူသုံးဆွဲနေတာတွေအပြည့်တော့အဟာရဓာတ်မပြည့်ဝလို့ကျွန်တော်တို့မြန်မာနိုင်ငံသားတွေအလုံးကြုံလှီနေတာကိုတော့အမမကြခင်ကကျွန်တော်ပြောဥပါတယ်ခင်ဗျအဲ့တော့ပြည်သူတရားလုံးကဒီခန္ဓာကိုယ်တွေပြန်ပြီးလူစင်မီလာအောင်ဘာတွေများဆောင်ရမလဲခင်ဗျအ
ဲ့ဒါတော့စီးပွားရေးနဲ့ဆိုင်နေပေါ့နော်ဟိုကအမြဲပဲပြောတဲ့အရေးကြီးဆုံးကိစ္စအလုတ်ခံဖန်တီးရေးပဲလုတ်ခံဖန်တီးရေးဆိုတာဝင်ငွေလည်းရစီပဲကိုကိုကိုယုံကြည်မှုလည်းတက်စီပဲအလုံးမရှိတဲ့လူတွေဟာဆိုလို့ရှိရင်ကိုယ့်ကိုယ်ယုံကြည်မှုမရှိဘူးပေါ့ကိုယ်တံပိုးမရှိတဲ့လူတွေဖြစ်နေတာပေါ့အလုံးမရှိဘူးဆိုရင်တော့တယောက်ကိုအားကိုးနေရပြီလေအဲ့ဒီကလေးကကိုယ့်ရှိတဲ့ပုံမှာကိုယ်မတမထနိုင်ဘူးဆိုရင်အင်းငယ်တဲ့စိတ်ကြီးဖြစ်နေတာပေါ့ရုပ်ဖိုက်ဆိုင်ရာဆိုတာမတို့နေပေါင်းများဆိုတာဟာချွတ်တဲ့လူအခုတေးငယ်များပေါ့နော်ဟိုစားအရာအမောင်းတွေပါလေပူစားတွေပါဒါတွေကတော့အသက်တစ်ခုကျော်သွားလို့ရှိရင်ပြန်ပြင်လို့မရတော့ဘူးဒါပေမဲ့ဒါကအရေးကြီးဆုံးမဟုတ်ပါဘူးအရက်ရှိတဲ့လူမှဟိုတံပိုးရှိတာမှမဟုတ်ဘူးဒါတွေကတော့တချို့ဟာတွေကပြင်လို့မရတော့ဘူးဒါပေမဲ့တချို့ဟာတွေကပြင်လို့အများကြီးရတယ်ဒီပညာရေးအရကျမရေးရပြင်ဆိုင်ရဲ့အရေးတွေလည်းရှိတယ်လူကောင်းကြီးမကြည့်ပြင်မယ်လေကျမရေးရနေတော့ဒေါင်ဆောင်ကြီးဖြစ်အောင်လို့အဲ့လိုစူးစမ်းနေတဲ့ခွင့်ရည်တွေလည်းရှိပါတယ်အဲ့တော့အဖက်ဖက်ကလို့ရမှာလေလူငယ်တွေအရက်တော့တိစိလေးတော့တယ်အဲ့ဒါတော့လေဒီနိုင်ငံတွေမဟုတ်ဘူးနိုင်ငံတော်တော်များများမှရှိတယ်ဒါပေမဲ့လေဒီဟာတွေကိုအထူးသဖြင့်မူရစေဝနဲ့ကိစ္စနဲ့ပတ်သက်လို့ရှိပြီးမိမိဒီချက်ချက်ကိုကံကြောဒူပါလေအဲ့တော့လူငယ်တွေဒီလိုစိတ်လေရတဲ့အကြောင်းရင်းရတယ်ဒီရွက်ချက်ရေမှန်းချက်ညှော်နှိမ့်ချက်မရှိလို့ကတော်တော်များပါတယ်အဲ့တော့လူငယ်တွေချက်ညှော်နှိမ့်ချက်ပေးရမယ်ရေမှန်းချက်ပေးရမယ်အခုဒီရွက်ခပွဲနဲ့ပတ်သက်လို့ဆိုတဲ့အချိန်မှာလူငယ်တွေအကျန်းတော်တာပဲတို့ပါရေမှန်းချက်ရှိသွားပြီရွက်ခပွဲမှာအောင်ငယ်ကြီးတွေဝင်လို့ရမယ်တို့ရဲ့စန္ဒာကိုတို့မမကန်ကထုတ်ဖော်နိုင်အောင်လို့လုပ်ရမယ်အဲ့လိုဒီရွက်ချက်ရေမှန်းချက်တွေရှိလာတဲ့အခါကျတော့တကယ်ကိုငါတို့လူငယ်တွေကအော်လာအောင်စိတ်ကြကပြေပြေဝဝနဲ့လုပ်ပါလေ
ပြောင်းလဲမှုတွေကိုတိတိတသာဘယ်လောက်လောက်ကာလမှာကျွန်တော်မြင်နိုင်မလဲခင်ဗျလူတို့အနေနဲ့
ဒါပထမဦးဆုံးတော့ပေါ့နော်ဒီလိုမပြောချင်မှာအစိုးရဖွဲ့ဆိုင်ဖို့လိုတယ်အစိုးရတခုဖွဲ့ပြီးပြီဆိုလို့ရှိရင်တော့ဒါတာဝန်အရဘယ်အချိန်ကာလအတိုင်းတာပြီးမှာဘာလုပ်ပါမလဲဆိုပြည်သူလူထုတော့ချပြအောင်ပါဒါဆိုစီမံကိန်းနေတဲ့အဖွဲ့ချုပ်ကလည်းစဉ်းစားထားတာရှိပါတယ်ပါရီပါရီကိုဘယ်ချိန်ကာလအတွင်းမှာဘာလုပ်ပါမယ်ဘာလုပ်ပါမယ်ဆိုတော့ဒီလိုပြောရမယ်ဟိုမရေမရာပေါ့နော်ဟိုဟာလုပ်ပေးမယ်ဒီဟာဖြစ်စေရမယ်စီးပွားရေးတိုးတက်စေရမယ်ကျန်းမာရေးပိုကောင်းစေရမယ်အဲ့လိုပြောလို့မရဘူးဤဤကြကြဒီချိန်ကာလအတွင်းမှာဒီဟာကိုဥတည်ပြီးတော့ဒါလုပ်ပါမယ်ဆိုတော့အဲ့ဒါကိုမှဖျက်ပြပြီးဖို့အစီအစဉ်လေးရှိပါတယ်ဒါနဲ့ဒါအစိုးရဘယ်မှာဖြစ်ဖို့တိုးတက်ရပေါ့နော
်ဟုတ်ကဲ့ အခုအဲ့တော့အစိုးရအဖွဲ့ဖြစ်ဖို့အတွက်အရင်ဆုံးဘယ်လိုလုပ်မလဲခင်ဗျအ
စိုးရအဖွဲ့ဖြစ်ဖို့အတွက်အဲ့ဒီဟာလေငါတို့ကြီးပဲလုပ်လို့ရတာမဟုတ်ဘူးလေဒါကအခုလက်ရှိအစိုးရလည်းပါဝင်ပူးပေါင်းရမယ်နောက်ပြီးတော့ရွေးကောက်ခွဲကော်မရှင်ရဲ့အလုပ်ကလည်းပတ်စံပြီးဖို့လိုသေးတယ်လေ
မဆိုးအစိုးရရဲ့ကိစ္စပြောတော့ဒီနိုင်ငံသားယင်းနှိမ့်ညှို့နာမှုနဲ့တိုင်းပြည်ရဲ့တရားဇာတ်တုံးဆွဲရေးဆိုင်ရာအမြင်ကိုသိပြစီခင်ဗျာ
နိုင်ငံသားယင်းနှိမ့်ညှို့နာမှုဆိုတာလိုအပ်ပါတယ်ဒါပေမဲ့တိုင်းပြည်ရဲ့တရားဇာတ်တွေဆိုတာလည်းအတိုင်းအတာတူဖြစ်ရောသုံးမှာပဲဒီဟာနိုင်ငံသားကုမ္ပဏီတွေနဲ့ပူးပေါင်းပြီးလိုအပ်တဲ့ဟာတွေလည်းရှိမှာပဲအရေးကြီးတာကကိုယ့်ပြည်သူလူထုအတွက်အကျိုးအမြတ်ရှိဖို့အင်တာမအရေးကြီးပါတယ်လာပြီးတော့ရင်းနှီးတဲ့ဟိုကုမ္ပဏီတွေရင်းနှီးတဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းတော့အလကားလုတ်ပေးမှာမဟုတ်ဘူးလေအကျိုးအမြတ်ညှော်ကိုပြီးလုတ်ပေးမှာပဲအဲ့တော့အလကားလုတ်ပေးမှုလည်းငါတို့မညှော်နိုင်ပါဘူးဒါပေမဲ့လည်းကိုယ့်ရဲ့ပြည်သူအတွက်လည်းအကျိုးအမြတ်ရှိရမယ်လုံလုံလောက်လောက်ပြောရမယ်ဆိုလို့ရှိရင်နိုင်ငံသားကတော့ရင်းနှီးတဲ့ကုမ္ပဏီတွေနဲ့ပြည်သူတွေနဲ့ဆိုပြည်သူတွေကနည်းနည်းတော့အနည်းဆုံးတော့နည်းနည်းလေးတော့ပို့ပြီးတော့အကျိုးရှိရမှာပေါ့အဲဒန်းတူအောက်ကတော့လုံးဝမရောသင့်ပါဘူ
းမိုင်နိုင်ငံသားရဲ့ဆိုင်ရာမူဝါဒကိုကျွန်တော်သိခွင့်ရမလားခင်ဗျာ
နိုင်ငံသားရေးဆိုင်ရာမူဝါဒတော့မတို့လွတ်လပ်ရေးရကြရသုံးဆွဲခဲ့တဲ့အားလုံးနဲ့အဆင်ပြေအောင်နေတဲ့မူဝါဒဟာအင်တာမအောင်မြင်ခဲ့ပါတယ်ဒီမူဝါဒကိုဆက်ပြီးတော့သုံးသွားလို့ရပါတယ
်အမပြောတာဒီငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးကိုပြောတာလားခင်ဗျာ
ငြိမ်းချမ်းစွာအတူရှင်တိုင်းနိုင်ငံရေးလည်းပြောတာနောက်ပြီးတော့ဖို့အုပ်စုဒီအုပ်စုမဟုတ်ဖယ်နဲ့မတို့လွတ်လပ်ရေးရပြီးတဲ့ကာလမှာဆင်းမြန်မာနိုင်ငံဟာအနောက်အုပ်စုနဲ့လည်းအဆင်ပြေတယ်အဲဒါကအင်းကြီးရဲ့ဖြစ်တဲ့အိန္ဒိယနဲ့လည်းအဆင်ပြေတယ်။ဒေယုကွန်မြူနစ်နိုင်ငံပေါ်ပါလာတဲ့ဒေယုကွန်မြူနစ်နိုင်ငံနဲ့လည်းအဆင်ပြေတယ်။တခြားအရှေ့တောင်အာရှနိုင်ငံတွေလည်းအဆင်ပြေတယ်။မြန်မာနိုင်ငံဆိုရံပက်ရဲ့လို့မထားခဲ့ပါဘူး
။ကျောင်းသားတွေအပါဝင်ပေါ်တော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုဗရာဒီမီယာစိတ်ကူးထားပါလေခင်ဗျာ
။ဒါရီယဲတော့ဥပဒေပေါ်ဆိုရင်လွတ်သွားမှာပဲ။ဒီလိုနိုင်ငံရေးအကျဉ်းသားဆိုတာဒီမိုကရေစီနိုင်ငံကိုမှမရှိသင့်ပါဘူး။
အဲ့ဒီလွတ်လပ်မှုကိုချုပ်ကျက်ထားတဲ့ပုံမှန်တွေရောခင်ဗျအ
ဲ့ဒီဟာတွေလည်းမမတို့ကတော့ပြန်ပြီးတော့ပြင်ရမှာလေဒါခဏခဏအရင်မတို့လွတ်တော်တွေမှာလည်းတင်ခဲ့တယ်မအောင်မြင်ခဲ့ဘူးပေါ့နော်မတို့ကလည်းလူနည်းစုဖြစ်နေတော့ပုံမှန်ငါတို့ပုံမှန်30တို့စတဲ့ဟာတွေကလည်းအဲ့ဒီအတိုင်းစမှာပေါ့ပုံ
မှန်ဒါတော့ရွေးကောက်ပွဲအပြီးကျွန်တော်ပထမဆုံးမေးမြန်းခွင့်ရတယ်ဆိုပြည်သူတွေအားလုံးအမှတ်တရတစ်ခုပြောပေးပါခင်ဗျာ
ဒီစစ်နယ်လူပဲပြောချင်တယ်ဆက်ဆိုတော့မတို့ပြည်သူတွေကြောင့်ဒီရွေးကောက်ပွဲဟာဒီလိုဖြစ်မြောက်သွားတာစစ်စစ်တင်တယ်တကယ်ကိုလည်းအားတက်တယ်လေးစားတယ်ပြည်သူကိုတံပိုးထားတယ်ဒါပေမဲ့လည်းသတိပေးခြင်းနဲ့ဒီကိစ္စကမပြီးသေးဘူးအခုလာမဲ့အပတ်တွေပေါ့နော်ဆလ3လလောက်အပြည့်မှာစင်ပြည်သူတွေဟာကိုယ်စိတ်ကိုကိုယ်နိုင်ရမယ်သူ့ကိုယ်အောင်လှုပ်ဆောင်မှုတွေကိုသတိထားပါကိုယ်လမ်းကိုလျှောက်တဲ့အခါမှာဘေးကနေပြီးတော့အဖြစ်ဒေဇန်နေရှိနိုင်တယ်ဒါမျိုးကျွန်တော်တို့အားလုံးဟာညီညီညွတ်ညွတ်တယောက်ပေါ်တယောက်ယဉ်ကျေးမှုထားပြီးတော့တယောက်ပေါ်တယောက်နားလည်မှုထားပြီးတော့အားလုံးလူချင်းနဲ့ပန်းတိုင်ကိုရောက်တဲ့အချိန်ပြည်သူငြိမ်းငြိမ်းနဲ့ဆက်သွားဖို့အင်တာမအရေးကြီးပါလေ။အဲ့ဒါလည်းပြည်သူလူထုအနေနဲ့လုံခြုံစွာရှိတယ်လို့ကလုံးဝယုံကြည်တယ်။အဲ့ဒါကြောင့်မလို့တခွနဲ့ပြောရမယ်ဆိုရင်တော့ကျေးဇူးတင်ပါတယ်လို့ပြောချင်တယ်
။ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ Okay, ဟုတ်ဆိုတော့ကျေးဇူးတင်ပါတယ်။